နိုင်ငံတော်ဥပဒေနဲ့လင်းရမီဒီအတင်းခံရမှုမှာပြည်တော်စုတရားလွှတ်တော်ချုပ်ရဲ့ပြည်ထောင်စုဝန်ကြီးဌာနတို့အနေနဲ့ဒေသမားတွေအကျိုးပြည့်မြန်မြန်တက်တာမှန်မှန်ကန်ကန်ဆောင်ရွက်ပေးဖို့ပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ကတက်တက်ပါပါတိုက်တွန်းလိုက်ပါတယ်။အလားတူလွှတ်တော်ကိုယ်စားလှယ်ဒီအနေနဲ့လည်းလင်းရကိစ္စကိုရေရေဝန်ထုတ်ဖော်ပေးကြဖို့ဦးဝင်းမြင့်ကပန်ကြားလိုက်တာပါ။မင်းမြင့်နိုင်ကစက်ပြီးတင်ပြမှာပါ
။ပြည်တော်စုတရားလွှတ်တော်ချုပ်နဲ့ပြည်ထောင်စုဒုဝန်ကြီးတို့ကဥပဒေနဲ့လင်းရမြေတွေအတင်းခံရမှုကိုဘလို့ဖြေရှင်းဆောင်ရွက်ပေးနေကြလဲဆိုတာကိုပြည်သူ့လွှတ်တော်အစည်းအဝေးမှာတုံ့ပြန်ဖြေဆိုပြီးပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ကတရားရုံးညီအညီနဲ့ဥပဒေနဲ့အညီလေသမားတွေကမှန်မှန်ကန်ကန်ဖြေရှင်းပေးဖို့အခုလိုပြက်ပြက်သားသားပြောဆိုလိုက်ပါတယ
်။ဥပဒေမဲ့လည်းအသိခံရတယ်။အသိနာခံရတယ်လက်ရှိလည်းလက်ရှိလောက်ကန်စားတော့နေမြဲဖြစ်နေတယ်။လက်ရောက်ပိုင်ဆိုင်မှုအင်ပိုရှင်ကဘယ်လိုစီမှာရှိ။အဲ့တော့ဒီလိုအမှုမျိုးကိုဆွဲတာဒီဆွဲတဲ့ပုံမရဲ့အင်္ဂါရက်နဲ့ညီလားမညီဘူးလား။တရားရုံးကလေးနဲ့သတိထားရမယ်။အင်္ဂါရက်နဲ့ညီတော့ဟုတ်တာပေါ့။အခုအင်္ဂါရက်နဲ့ညီတဲ့ကိစ္စမျိုးမဟုတ်လို့ရှိရင်တရားရုံးအနေနဲ့ဒါကိုဆွဲဆွဲဝင်ကြည့်မယ်ဆိုရင်အသိနဲ့ခံရတယ်အသိခံရတဲ့သူကစားကြမရှိဘူးသိနဲ့လူကထားကြနေရမရှိဘူးမလုံးတော့ဘူးအဲ့ဒီနှစ်ခုရှင်ပြီးတရားရုံးမှာရှင်းရှင်းရမယ်ဆိုရင်တရားဥပဒေဆိုတဲ့ကြီးရဲ့ကျက်မှန်ကန်မျှတတဲ့စီမီစီကံပဲကြောက်သွားမယ
်အရင်စစ်ဆိုးရလက်ထက်ကလေးကဥပဒေနဲ့တိမ့်ပိုက်ခံရတဲ့လေယာဉ်မြေတွေမှာသိမ့်ပိုက်ခံရတဲ့လေသမားတွေမျက်နာနေတဲ့ကိစ္စနဲ့ပတ်သက်လို့ပေါ်ပြီးမြို့နယ် NLD တည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်ဝင်းကတည်သူ့လွှတ်တော်အစည်းအဝေးမှာသက်ဆိုင်ရာတည်ထောင်စုတရားလွှတ်တော်ချုပ်နဲ့ပြည်ထောင်ဝင်ကြီးဌာနပါဝင်တဲ့လေယာဉ်မြေနဲ့အထားမြေများသိမ့်ဆဲခံရမှုပြည်လဲစီစီရေးဗဟိုကော်မတီကိုမေးခွန်းသုံးခုမေးခဲ့တာပါ။အဲ့ဒီမှာနောက်ဆုံးမေးခွန်းဖြစ်တဲ့သိမ့်ပိုက်မြေများပြည်လဲစီစီရေးကော်မတီအစီအစဉ်ကစစ်ဆေးမှုတွေလုပ်နေတဲ့အချိန်မှာတရားစွဲဆိုခံထားရတဲ့လေသမားတွေရဲ့အမှုတွေကိုတရားရုံးဘက်ကနေဆိုင်းငံ့ပေးနိုင်ဖို့အစီအစဉ်ရှိမရှိဆိုတာကိုပြည်ထောင်စုတရားလွှတ်တော်ချုပ်တရားသူကြီးဦးမြင့်အောင်ကဆိုင်းငံ့ပေးဖို့မရှိဘူးလို့တုံ့ပြန်ဖြေကြားခဲ့ပါတယ်
။ဒီမေခွန်းနဲ့ပတ်သက်ပြီးတရားရုံးကမှဥပဒေတရားရအရတားမြစ်ပိတ်ကန့်ထားတဲ့ကိစ္စရပ်တွေမှာအပဒီစဲဥပဒေများနဲ့အညီတရားစွဲဆိုခြင်းပြုလုပ်နိုင်ပါတယ်။တရားစွဲဆိုထားတဲ့အမှုများကိုဆိုင်းငံ့ပေးနိုင်ခြင်းနဲ့ပတ်သက်လို့သက်ဆိုင်ရာဥပဒေပြဋ္ဌာန်းချက်များနဲ့အညီသာတရားရုံးကဆိုင်းငံ့မိတ်ထုတ်ပြန်နိုင်မှာဖြစ်ပါတယ်။ဒါကြောင့်ရေအမြင်နဲ့အချားမြင်များတင်းစီခံရမှုများပြားလဲစီစီကော်မတီဆင့်နဲ့မှစုံစမ်းစစ်ဆေးမှုများပြုလုပ်နေခြင်းအတွင်းဘောကော်မတီကအပြစ်အဆုံးဖြတ်မှုတို့မှာတရားရုံးများ၌တရားစွဲဆိုခြင်းမပြုရန်နဲ့တရားစွဲဆိုထားတဲ့အမှုများကိုဆိုင်းငံ့ပေးရန်အစီအစဉ်မရှိပါကြောင်းရှင်းလင်းတင်ပြပါတယ်
။တခါလေအမြင်နဲ့အချားမြင်များတင်းစီခံရမှုပြားလဲစီစီရေးဘောကော်မတီကိုစားတည်ထောင်ဝင်ကြီးဌာနဒုတိယဝန်ကြီးဘိုးချုပ်အောင်စိုးကလည်းတရားဆွဲခံရတဲ့လေသမားတွေအနေနဲ့အမှုကိုဆက်လက်ရင်ဆိုင်ရမှာဖြစ်တယ်လို့အခုလိုပြန်လည်ထေချားခဲ့ပါတယ်
။ဆိုတော့ဆုံးမည်များနေတတ်တဲ့ရေရွှဲကြောင့်မများမပြည့်ပြတ်ဘူး။ဒီပုဂ္ဂိုလ်ဖွဲ့စည်းများမှာ၎င်းတို့ဤတွတ်တော်ဆန္ဒအရဒီစေဥပဒေများနေတရားဆွဲဆိုခြင်းပေါ်သက်ဆိုင်ရာတရားရုံးများမှာလက်ခံစစ်ဆေးဆောင်ရွက်နေခြင်းဖြစ်ပါတယ်။တရားဆွဲဆိုထားသည့်မှုကိစ္စများကိုဆိုင်းငံ့ထားပြရမှာတရားဆွဲဆိုသူနှင့်တရားဆွဲခံရသူဦးနှစ်ဖက်၏သဘောဆန္ဒအရကျေးရေးရုပ်သိမ်းစီပြလာမှသာဒီစေဥပဒေချဆိုင်ခြင်းများနေသက်ဆိုင်ရာတရားရုံးများမှာမှုတမှုချင်းလိုက်ပါဆုံးဖြတ်သည့်လုပ်ငန်းစဉ်များဖြစ်ပါကြောင်းပြန်လည်ရှင်းလင်းကြေညာပါတယ်
။ဒီလိုဖြစ်ဆိုချက်တွေနဲ့ပတ်သက်လို့ပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ကအခုလိုတုံ့ပြန်ခဲ့ပါတယ
်။ဥပဒေမဲ့အသိခံပြီးအသိနဲ့ခံပြီးတယ်။သိတဲ့လူကလုပ်ငန်းရှင်ပတ်စံရှိတဲ့ပုံကိုယ်တွေအဲ့ဒီလူတွေနဲ့ဖက်ပြီးတော့တရားရုံးမှာရင်ဆိုင်မှာဆိုတော့ကိုယ့်အခြေအားကိုယ်နည်းနည်းစဉ်းစားဖို့ကောင်းတယ်။ဒါကြောင့်မို့ဒီကိစ္စနဲ့ပတ်သက်လို့ကျွန်တော်ပို့မလို့နဲ့ပြောပါပြည်အောင်စုတရားလွှတ်တော်ချုပ်ဘက်ကရောနေရာမြင်တဲ့အခြားအနေနဲ့သိသိခံမှုဘိုးစစ်စီကော်မတီရောဒါတော့သိသိခါကြရည်ရလေးပြန်လဲသုံးလိုက်နောက်တစ်ခုကိုယ်စလဲဒီကျွန်တော်အမြဲပြောတယ်မဲဆန္ဒရှင်မိဘပြည်သူတွေကမဲပေးထားမှန်မှန်မှန်ကန်ကန်ရက်ကြည့်ကြတော့ဆယ်တဲ့ဝင်ဝင်လှုပ်ကြည့်ကြတွေ့ရှိချက်တွေတင်သေးတာ
အစိုးတင်တဲ့တည်သူလွတ်တော်ကိုယ်စားလှယ်ဦးအောင်ဝင်းကသူ့ရဲ့နည်းစံနာနေမည်ဖြစ်တဲ့မော်ဘီမြို့နယ်မှာနှစ်ပေါင်း20ကျော်ညီညာအသိန်းခံထားရတဲ့လယ်သမားတွေရင်ဆိုင်နေရတဲ့အခြေအနေကိုအခုလိုလွတ်တော်မှာတင်ပြခဲ့ပါတယ်
။လယ်သမားများဟာလေယာဉ်ကြီးအစွန်အဖျားများမှာလမ်းဘေးမှာစသဖြင့်နေထိုင်ပြီးတော့အဲ့ဒီဇေများမှာပဲရှဲကင်းများစိုက်ပျိုးပြီးတော့ဇဘာနဲ့ညများကိုရောနှောချိန်ပြီးတော့ရတနာဇဘာလေးတွေကိုစားသုံးကြရပါတယ်။
အရင်နာဖဆစ်ဆိုရလက်ထက်1996-98ခုနှစ်မှာစစ်တပ်ဦးဆောင်တဲ့မြမစီးပွားရေးကော်ပိုရေးရှင်းကနေ Mobi Munit White, Nika, Natanjo, Thinkbike Kayapibari, Eddie Dega, Nika, Shia Jogu, Nukia, Aya, Punjui, Uzitanago, Swepia, Bigabina, Eridani, Gale, Yauchagi, Boklika, Paishinuga, Lidamarigu, Diasu, Gajarapibari, Dilo Ubri met Thinksi Kayari, Niari Nepatalu, a Thinkari, Lidamarigu, Ubri met Yandi Diasuera, Mangan the Lasure, Uawi, and Migungu, Pire, Duinji, Bujo, Alzuga. จูจอลูกไก่ดูรีกูเตียซั่วเดลุ่ยยัดตาဖြစ်တယ်လို့ဖြေဆိုသွားပါတယ်။ဒါအပြင်တိမ့်ပိုက်ညီများပြန်လဲစီစီရေးကော်မတီစင်စင်နေတရားရုံးတွေရဲ့လုပ်ငန်းမတူတဲ့အတွက်လဲတရားဆွဲဆိုခံထားရတဲ့လေသမားတွေရေးကိုတိချားစီတပြိုင်နက်တည်းဆောင်ရွက်မှာဖြစ်တယ်လို့ဘုချုပ်အောင်စိုးကတုံ့ပြန်ပြောဆိုခဲ့ပါတယ်ရှင်။